ယူကရိန်းနိုင်ငံအရေးကိစ္စကအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နယူးယောက်မြို့မှာတွေ့ဆုံတဲ့အခါထိတ်ဆုံးဦးစားပေးဆွေးနွေးမယ့်အကြောင်းအရာဖြစ်လိမ့်မယ်လို့သမ္မတအင်မီရောကပြောဆိုပါတယ်။ကုလသမဂ္ဂအထွေထွေညီလာခံဖွင့်တဲ့တနင်္လာနေ့မှာတွေ့ဆုံမှုစီစဉ်ထားတာဖြစ်တယ်လို့ရုရှားအစိုးရကပြောပါတယ်။သမ္မတအိုဘားမားကယူကရိန်းနိုင်ငံအတွင်းအပြစ်ခတ်ရစရေးအတွက်ရည်ရွယ်ပြီးတော့ပြုလုပ်ထားတဲ့ Minsk သဘောတူညီမှုကိုလိုက်နာဆောင်ရွက်ဖို့အတွက်အရေးကြီးတဲ့အကြောင်းမစ္စတာပူတင်ကိုထပ်မံတိုက်တွန်းလိုတယ်လို့အင်ပီရိုရဲ့ပြောခွင့်ရပုဂ္ဂိုလ် George Arnes ကပြောဆိုပါတယ်။ရုရှားနိုင်ငံရဲ့စီးပွားရေးအားနည်းသွားအောင်အနောက်နိုင်ငံတွေကစီးပွားရေးအရေးကြီးပိတ်ဆို့မှုတွေပြုလုပ်နေချိန်မှာရုရှားရဲ့အရေးကြီးတဲ့စည်ရေးဆိုင်ရာအထောက်အပံ့တွေလက်ခံရရှိထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကခွဲထွက်ရေးသဘုံတွေဟာယူကရိန်းနိုင်ငံမတည်မငြိမ်ဖြစ်အောင်ဆက်လက်ပြီးတော့လှုပ်ဆောင်နေတယ်လို့မစ္စတာ Arnes ကပြောဆိုပါတယ်။ရုရှားအစိုးရရဲ့ပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကတော့စီးရီးယားနိုင်ငံအရေးဟာတမရနှစ်ဦးတွေ့ဆုံတဲ့ဆွေးနွေးပွဲရဲ့ဦးစားပေးအကြောင်းအရာဖြစ်ပြီးအချိန်ကျရင်ယူကရိန်းအရေးကိုလည်းဆွေးနွေးကြဖို့ရှိတယ်လို့ပြောဆိုပါတယ်ခင်ဗျာ။